မြောက်ကိုရီးယားနိုင်ငံမှာဒီရာစုနှစ်အတွင်းအဆိုအဆုံမိုးကောင်ရေရှားတန်ခံနေရတယ်လို့အစိုးရသတင်းတွေမှာဖော်ပြနေတာမို့စားနပ်ရိက္ခာငွေကလေးကလုံလောက်မှုမရှိတဲ့ဆင်းရဲတဲ့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေကပိုဆိုးလာနေပါတယ်မြောက်ကိုရီးယားနိုင်ငံမှာအဆိုအဆုံမိုးကောင်ရေရှားမှုတန်ကိုနှစ်တရာလောက်ဆက်ပြီးခံနေရတယ်လို့နာမည်အပြည့်အစုံဖော်ပြမှထားတဲ့အစိုးရအရာရှိတဦးရဲ့ပြောကြားချက်ကိုကူကားပြီး KCNA ကိုရီးယားသတင်းဌာနကအင်္ဂါနေ့မှာဖော်ပြထားတာပါမိုးကောင်ကမရတဲ့အတွက်ဟွာင်ဟဲနဲ့ပျုံကန်ခရိုင်တွေအပါဝင်စန်တီကစိုက်ပျိုးတဲ့နေရာအများပြားမှာစပားကင်းတွေ6ခုနဲ့လို့ KCNA အစိုးရသတင်းမှာဖော်ပြပါရတယ်မြောက်ကိုရီးယားနိုင်ငံမှာ1990အစောပိုင်းနှစ်တွေကစိုးရတဲ့ငတ်မုတ်ခေါင်းပေါင်းမှုတန်ခံရပြီးလူပေါင်းသိန်းသန်းချီတည်ဆုံးခဲ့ပါတယ်။အဲဒီချိန်ကစပြီးအခုထိမိုးခေါင်တာရေရှမ်းတာလိုသဘာဝဘေးဒဏ်တွေနဲ့ညံဖြင်းတဲ့စီမံခန့်ခွဲမှုကြောင့်နိုင်ငံတွင်းစားနပ်ရိက္ခာရှားပါးမှုကိုအမြဲတစေခံစားနေရတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာလူဦးရေအလုံးရဲ့80ရာခိုင်နှုန်းဖြစ်တဲ့လူပေါင်း18တန်းလောက်ဟာစားနပ်ရိက္ခာမလုံလောက်မှုတွေအာဟာရချို့တဲ့မှုတွေခံစားနေရတယ်လို့ကုလသမဂ္ဂကပြောပါတယ်အာရချိုတဲမှုနှုံးကလည်းမြင်မနေတာဖြစ်ပြီးအသက်9နှစ်အောက်ကလေးငယ်အားလုံးရဲ့28ရာခိုင်နှုန်းလောက်ဟာအာရချိုတဲမှုတန်ကိုတာရှိခံစားနေရတယ်လို့ဆိုပါရယ်မြောက်ကိုရီးယားမှာစားနဲ့ရိတ်ခါတောက်ရည်တန်းနဲ့တခြားအခြေခံလိုအပ်ချက်တွေဖြစ်တင်းပေးနိုင်မှုဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂကယ်ဆယ်ကူညီရေးအဖွဲ့5ဖွဲ့ဒီ2015ခုနှစ်ထဲဆက်လက်လှူရှာနိုင်အောင်ရန်ပုံငွေဒေါ်လာ117တန်းချပေးထားဖို့ကုလသမဂ္ဂကဧပြီလထဲမှာပန်ကြားခဲ့တာပါကိုယ်တိုင်မိုးခေါင်မှုတန်ခံနေရတဲ့တောင်ကိုရီးယားကတော့ KCNA သတင်းတွေအမှတ်ချက်တစ်စုံတရာမပေးပေမဲ့တကယ်လို့မြောက်ကိုရီးယားဟာအခုလိုမိုးခေါင်ရေရှားတန်ကိုဆက်ပြီးခံနေရမယ်ဆိုရင်ကောက်ပဲသီးနှံထုတ်လုပ်မှုကမနစ်ကထက်20ရာခိုင်နှုန်းလောက်ကျဆင်းသွားနိုင်တယ်လို့မကြသေးခင်ကပဲသတိပေးထားပါရခင်ဗျာ